တော်ရရှိပါခင်ဗျာကမ္ဘာတစ်ပိုင်းမှာလူရန်ကားတွေနဲ့တိုင်းပြည်ကိုစိုးမိုးအုပ်ချုပ်ချေလှယ်ခဲ့ကြတာတွေရှိခဲ့ကြတယ်တိုင်းပြည်ကိုလူရန်ကားတွေအုပ်ချုပ်မင်းလုပ်လို့အပြစ်ကင်းတဲ့လူကောင်းတွေအမြောက်အများတတ်ဖြတ်ခံခဲ့ကြရတဲ့အဖြစ်အနစ်တွေလည်းရှိခဲ့ကြပါတယ်ဒါဆိုရင်ကမ္ဘာကြီးနဲ့လူကိုဖန်ဆင်းတဲ့ဘုရားကဘာများတရားမျှတမှုရှိတယ်လဲလို့မေးခွန်းထုတ်เสียဖြစ်ရပါတယ်ဒီအကြောင်းကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့တရားသူကြီးမှတ်စာအခန်းကြီး9နဲ့အခန်းကြီး10တို့မှာတွေ့ရမှာဖြစ်ပါတယ်မိမမြေညေးဆိုတဲ့မသုံးလုံးကိုပိုင်ဆိုင်ခဲ့ကြပြီမဲ့ဒီဆုံးတဲ့အခါမှာတော့အသေးဆုံးနဲ့တေးပြီးဘဝဇာလံနေကုန်းချုပ်ကြရတဲ့သူတွေအကြောင်းမိမတယောက်ကကြိတ်ဆုံကြောက်နဲ့ပေါက်လို့ဒီဆုံးရတယ်ဆိုပြီးပြောစမပြုကြရတဲ့အဖြစ်ဆိုးကနေလွတ်မြောက်အောင်ဓာတ်နဲ့ထိုးပြီးအသက်ခိုင်းခဲ့တဲ့အစ္စရေလလူယန်းကအကြောင်းကလည်းရာဇဝင်တွင်ရတဲ့အကြောင်းတရားသူကြီးမှတ်စာအခန်းကြီး9နဲ့အခန်းကြီး10တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ်
ဖျားသခင်သိစေခြင်းနဲ့လူသားတို့ရဲ့ထာဝရဘုရားအပေါ်မှာတစ္ဆာဖောက်ခြင်းရဲ့အကြောင်းရယ်ဖျားသခင်ရွေးကောက်ခြင်းခံရတဲ့တရားသူကြီးဂီတောင်ရဲ့အိမ်တောင်ရေးဖောက်ပြန်မှုကနေဆက်နွယ်နေတဲ့လူမျိုးတော်ကြားကရံပွားမှုများအကြောင်းတူရယ်ကိုအော်နှလုံးနာစရာဖော်ပြမယ်တရားသူကြီးမှတ်စာအခန်းကြီး9နဲ့အခန်းကြီး10တို့ရယ်ကိုစုပေါင်းလေ့လာကြဖို့ပဲဖြစ်ပါတယ်အဲ့ဒီလိုလေ့လာနိုင်ဖို့အတွက်ကြည်တော်ရဲ့သားလူရန်ကားဆိုပြီးတော့ခေါင်းစဉ်တက်လိုက်ရင်တော့အန်ဂိုက်ဖြစ်နေပါလိမ့်မယ်။ဟုတ်ပါတယ်။ပြီးခဲ့တဲ့သင်္ကန်းစာမှာကြည်တော်ဆိုတဲ့ပုဂ္ဂိုလ်ကြီးဖျားသခင်ရဲ့အလိုတော်နဲ့အညီကောင်းမွန်တဲ့လုပ်ငန်းဆောင်တာတွေကိုဆောင်ရွက်ပြီးတော့ဣသရေလကိုခေါင်းဆောင်မှုပေးခဲ့ပြီးမယ်။မိမကိစ္စတွေရှုပ်ပွေပြီးတော့သားတွေ80ကျော်မွေးခဲ့တယ်။အဲ့ဒါကိုဖျားသခင်ကမကြိုက်ဘူး။မကြိုက်တဲ့အလျောက်လေဒုက္ခဖြစ်လိမ့်မယ်လို့ကျွန်တော်ကြိုကြိုတင်တင်ဟောကိန်းထုတ်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီကြံပိုင်းတဲမှာပဲအထင်ရှားတွေ့ခဲ့ရတာကတော့ရှေခင်မြို့၌နေသောမယငယ်သည်သားယောက်ျားကိုဖွားမြင်၍ထိုသားကိုအဘိမလက်အမည်ဖြင့်မှဲ့လိ၏ဆိုတဲ့အပိုင်းလေးဖြစ်ပါလေအဲ့ဒီအဘိမလက်ဆိုတဲ့ဂီတောင်ရဲ့သားလူရန်ကအကြောင်းကိုတော့ပြောမဆုံးပေါင်းတောသုံးတောင်ဆိုတာမျိုးအခုဆက်ဆက်ကြားရပါပြီတရားသူကြီးမှတ်စာအခန်းကြီး9အငယ်1မှ3ယေရုဘာလသားအဘိမလက်သည်ရှိခင်မျိုးသို့သွား၍ဦးကြီးများအမိဤအဆွေအမျိုးအပေါင်းတို့နှင့်နှုတ်ဆက်လျက်ရေရုပ်ဘာလသား80တို့သည်သင်တို့ကိုအုပ်ဆိုးကောင်းသလောသားတယောက်တည်းအုပ်ဆိုး၍ကောင်းသလောငါသည်သင်တို့ဤအယိုးအသားအစ်စ်ဖြစ်ကြောင်းကိုမမေ့ကြနှင့်ဟုရှိခင်မျိုးသားအပေါင်းတို့အားပြောရမည်အကြောင်းကိုတိုင်ပင်လေ၏ထိုစကားကိုဦးကြီးတို့သည်ရှိခင်မျိုးသားတို့အားအကုန်အစင်ပြော၍သူတို့ကအဘိမလက်သည်ငါတို့ညီအကိုဖြစ်သည်ဟုဆိုလျက်သူနောက်သို့လိုက်ချင်သောစိတ်ညူးညွတ်သဖြင့်ကိုင်းထွက်ပေါ်လာတဲ့လေသံကိုနားထောင်ဓာတ်နဲ့ပဲဒီအဘိမလက်ဘိုက်ထဲမှာဥပဲနှခွေရှိတယ်လဲဆိုတာခံမှန်းလို့ရနေပြီဂီတောင်ဟာကိုတိုင်းသာသတိမရှိတာတိုက်တိုင်းအောင်ဣသရေလခေါင်းဆောင်ကြီးအဖြစ်စစ်မတိုက်ရဲပဲနဲ့ဖျားသခင်ကောင်းကြီးကိုခန်းစားရပြီးနိုင်ငံကျော်လာတယ်အဲ့ဒီမှာအောက်ခြေလွတ်ပြီးတော့မြားပွေတယ်အဲ့ဒီမှာရင်ရှေခင်မျိုးသူတယောက်ကိုနောက်မိမအဖြစ်ယူပြီးတော့သားတော်မောင်အဘိမလက်ကိုမွေးလာခဲ့တယ်။ဒါတော့ဒီအဘိမလက်ဟာနောက်ခံသမိုင်းကလည်းမကောင်းဘူး။လူကိုယ်တိုင်ကလည်းမနှိပ်ဘူး။အခုသူပြောလိုက်တာကတော့ရှင်းနေတာပဲ။ရှေခင်မျိုးမှာရှိနေကြတဲ့ဦးတော်တော်နဲ့ကိုကိုမမတို့ခင်ဗျာတဲ့။ကျွန်ုပ်ရဲ့အဖေရေရုပ်ဘာလအမိကန်ကြီးတော်မှာသားတွေ80ရှိတယ်။အဲ့ဓာတွေဝိုင်းပြီးတော့အုပ်ဆိုးတာကိုခင်ဗျားတို့ကြိုက်သလား။ကျွန်တော်ဒီဟူသောခမည်းတော်ရဲ့ဆွေမျိုးအရင်ခောက်ခောက်ဖြစ်တဲ့အဘိမလက်ကတယောက်တည်းအုပ်ဆိုးတာကိုကြိုက်ကြသလားတဲ့အတိတ်ဘယ်ကတော့သူသားလင်ဘရင်လှုပ်ပြီးအုပ်ချုပ်ခြင်းလို့အမေဇာတိချက်ကျွေမွေးရမြေကိုသွားပြီးတော့မဲဆွယ်စည်းယုံတာပဲပေါ့အဲ့ဒီမှာရင်ရှေခင်ကဆွေမျိုးအပေါင်းတို့ကလည်းကို့နှမဓမ္မမဟုတ်ရင်ကို့အမအရင်ခောက်ခောက်တယောက်ဓမ္မမဟုတ်ရင်လည်းအတော်တို့ကြီးကြီးတို့လည်းဖြစ်ချင်းဖြစ်မှာပေါ့အဲ့ဒီဆွေမျိုးတော်တယောက်လုံးလုံးသူများရဲ့မယငယ်ဖြစ်ခဲ့တာကိုတော့ရှက်ဖို့စိတ်မကူဘူးတကယ်ငါတို့တော့ဒီအဘိမလက်ဆိုတဲ့ကောင်ကြီးပွားရင်ဟန်ကြပြီဆိုတဲ့သဘောနဲ့နေပဟိနေပဟမင်းဟာငါတို့ရဲ့ဆွေမျိုးအရင်ခောက်ခောက်မှုလို့အရေးချင်းရှိတာမရှိတာနဘေးချိတ်မင်းကိုပဲငါတို့ထောက်ခံမယ်ဟေးဆိုပြီးတော့အလုံးဝန်းတာလုံးဆုတ်ပြီးတော့အာမဗန်းတီခံကြတယ်တဲ့ထောက်ခံကြတယ်တဲ့အမှန်တော့အဘိမလက်ဟာသူ့ရဲ့အဖေကိုဣသရေလတွေအာကိုကြတာချစ်ကြတာဘယင်ဖြစ်စေခြင်းလို့ဝိုင်းပြီးနန်းတင်မယ်လောက်ကြတဲ့အကြောင်းတွေကိုသိထားလိမ့်မယ်အဲ့ဒီမှာရင်ဘယင်မလုတ်ချင်ခဲ့တဲ့အဖေအကြောင်းကိုအားမလို့အားမရဖြစ်ပြီးတော့ငါအလှဲ့မှာတော့ဘယင်ဖြစ်အောင်လုတ်ကိုလုတ်မယ်ဆိုတဲ့စိတ်ဓာတ်မျိုးဝင်လာခဲ့တာပါပဲတရားသူကြီးမှတ်စာအခန်းကြီး9အငယ်4နဲ့5ငွေ80ကိုပ ဘာလာဘေရိတ်အိမ်မှထုတ်၍ပေးလျင်အဘိမလက်သည်လျှက်ပေါ်သောသူတို့ကိုထုံငွေနှင့်ငှား၍အမှုထမ်းစေ၏။တဖန်အော်ဖရမျိုး၌ရှိသောမိမိအဖအိမ်သို့သွား၍မိမိညီအကိုယေရုဘာလသား80တို့ကိုကြောက်တခုပေါ်မှသတ်လေ၏။တို့ရာတွင်ယေရုဘာလသားအငယ်ဆုံးယောသန်သည်ပုန်းရှောင်၍နေသောကြောင့်ကြံရစ်သည်။ကြားလိုက်ရတဲ့အတိုင်းပဲ။ယင်ထုမနာစရာဘလောက်ကောင်းသလဲ။ဖေရူမအေခွဲလောက်သာဖြစ်တဲ့ညီအကိုအရင်လို့ဆိုနိုင်တဲ့သူတွေကတယောက်ကလွဲပြီးတော့ကြံတဲ့လူတွေအကုန်လုံးကိုရှေခင်ဆိုတဲ့သူ့ရဲ့မိခင်ဇာတိကငှားလာတဲ့လူရန်ကလူသက်သမားတွေနဲ့ပေါင်းပြီးတော့အတင်းဝိုင်းဖန်ပြီးတော့မှကြောက်တောင်တစ်ခုပေါ်မှာအကုန်သတ်ပြစ်ပါလေရောတဲ့ဒီတော့အဘိမလဲဆိုတဲ့ဂီတောင်ဤသားလူရန်ကကိုလူရန်ကဆိုတာနဲ့တောင်မလုံလောက်လောက်အောင်ဓမ္မသမိုင်းဝင်လူသက်ကောင်ကြီးအဖြစ်ကျွန်တော်ရှုမှတ်ကြရတော့မယ်မဟုတ်ဘူးလားသတ်တာမှအလွန်ရက်ဆက်ကြမ်းကြုတ်တဲ့ကိုဂျိုးရှာစိတ်ဓာတ်နဲ့သတ်တာစစ်ဖြစ်နေတဲ့နိုင်ငံသားလည်းမဟုတ်ဘူးကိုကိုလည်းဘာမှလုပ်ကြရှာတာမဟုတ်ဘူးနော်အချောက်တိုက်ကိုအာနာရရှိဖို့အတွက်လမ်းရှင်းတာအဲ့ဒီလောက်သွေးစားတယ်ရုပ်ပါတယ်အဲ့ဒီအဘိမလက်ကိုသမာကျန်းစာပါရဂုအများစုကတရားသူကြီးစည်ရင်းဝင်တယောက်အဖြစ်သတ်မှတ်ကြပါတယ်အငယ်22မှာဖော်ပြချက်အရာလေအဘိမလက်သည်ဣသရေလအမျိုးကိုအုပ်ဆိုး၍သုံးနှစ်စေသောအခါလို့ဆိုထားတော့အဲ့ဒီလို့သတ်မှတ်ရမှာပဲလို့ကျွန်တော်လည်းစည်ရင်းသွင်းတယ်ဒါပေမဲ့ကျွန်တော်ကရိုးရိုးစည်ရင်သွင်းတာတော့မဟုတ်ဘူးအလွန်အလွန်ယုံညံ့စုပ်ပဲ့တဲ့တရားသူကြီးတယောက်အဖြစ်ပဲစည်ရင်သွင်းလိုက်ခြင်းဖြစ်ပါတယ်ဓမ္မပါရဂုဒေါက်တာဂျိမ်းစ်အမ်ဂရေးဆိုတဲ့ပုဂ္ဂိုလ်ကြီးကတော့ညီအကိုအရင်ခြာများကိုရက်ဆက်စွာတတ်ပြီးမှအတင်းအာနာကိုယူလိုက်သောအဘိမလက်ကိုတရားသူကြီးတယောက်အဖြစ်အကျွန်ုပ်အရှင်းထောက်မခံနိုင်ဆိုပြီးတော့ပျောင်ပျောင်ပဲကန့်ကွက်ခဲ့တယ်ပျောင်ပဲရှုံချလိုက်တယ်ကျွန်တော်ကတော့ဇတူသားစားပြီးတော့ဘယင်ဖြစ်ချင်ပေမဲ့မှန်တဲ့အတိုင်းဘယင်ဖြစ်မလာပဲလူယုံမှာတရားသူကြီးအဖြစ်သူ့အုပ်ဆိုးခွင့်ရခြင်းနဲ့ပတ်သက်ပြီးတော့ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်၁၈ကိုသွားပြီးအောက်မေ့မိပါတယ်အကြောင်းမူကားအမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်ဆိုးတော်မူသည်ကို၎င်းပေးလိုသောသူတို့အားပေးတော်မူသည်ကို၎င်းယုံမှာသောသူတို့ကိုချီးမြှောက်၍နိုင်ငံကိုအပ်ပေးတော်မူသည်ကို၎င်းသတ္တဝါတို့နားလည်ရသောအခွင့်ရှိစေခြင်းကသစ်ပင်ဆောင်တို့သည်ဤသို့စီရင်ကြပြီ။တန်ရှင်းသူတို့သည်အမိန့်တော်ကိုပေးကြပြီဟုဟစ်ကြော်လေ၏။အဲ့ဒီပရောဖက်ကြီးဒံယေလရဲ့အနာဂတ်ဗျာဒိတ်အိမ်မက်ကပေါ်ထွက်တဲ့အဖြေဟာအလွန်လေးနက်တယ်။ဘလောက်လေးနက်တဲ့သဘောတရားကိုဒီမှာမြင်ရတယ်လေ။ရုံမာသောသူတို့ကိုလည်းနိုင်ငံကိုအပ်ပေးတော်မူခြင်းရင်ဖျားသခင်အနေနဲ့အပ်ပေးတော်မူနိုင်တယ်ဆိုတဲ့အချက်ဟာရှင်းနေပြီမဟုတ်ဘူးလား။ဖျားသခင်တော့ဒီကဘာမြေကြီးသူ့လက်ထဲရှိတာ။သူကြိုက်တယ်လို့စီရင်ပိုင်ခွင့်ရှိတယ်။လူယုံမာတွေလည်းခေါင်းဆောင်တက်ဖြစ်ခြင်းဖြစ်တယ်။ဒါဟာဒံယေလအားဖြင့်နှုတ်ကပတ်တော်ကဖော်ပြတဲ့အချက်။ဆိုရိုးစကားတစ်ခုလည်းရှိတယ်လေ။ပြည်သူလူထုနဲ့တန်တဲ့အစိုးရကိုပဲပြည်သူလူထုရမယ်ဆိုတဲ့အချက်နဲ့အခုဒီအဘိမလက်အုပ်ဆိုးခြင်းဟာကွက်တိပဲလို့ကျွန်တော်ဆိုချင်တယ်။ဟုတ်တယ်။ဣသရေလအကြောင်းကိုပြီးခဲ့တဲ့တရားသူကြီးမှတ်စာအခန်းကြီး၈ဤကုန်းပိုင်းမှာပြောခဲ့တယ်လေ။မိမိတို့ဘုရားသခင်ထာဝရဘုရားကိုမအောင်မေ့ပဲနေကြပြီဆိုတဲ့အချက်။ဒီတော့အဲ့ဒီလိုလူမျိုးတော်အတွက်ဒီလိုဖြစ်ကိုဖြစ်ရလိမ့်မယ်ပြီးတော့ဂီတောင်ဆိုတဲ့တရားသူကြီးကိုတိုင်ဟာမယားတွေကိုမှို့လို့ပေါက်အောင်ယူခဲ့တာကိုလေဖျားသခင်အရှင်းမသိသက်ခဲ့ဘူးဆိုတဲ့ရှင်းလင်းချက်ဒီအပြည့်အတွက်လေလူမျိုးတော်မှာပဲပြဿနာတွေတက်မယ်ဆိုပြီးတော့ကျွန်တော်ဖော်ပြခဲ့သေးတယ်ဒါတွေအကုန်လုံးဟာအခုအဖြစ်အဖြစ်စူပေါင်းပေါ်ထွက်လာပြီမဟုတ်တာလို့တော့မဟုတ်တာဖြစ်တယ်စိုက်သည့်အတိုင်းရိုက်ရလိမ့်မယ်ဆိုတဲ့အတိုင်းလက်တွေ့ဇလန်းကြီးကိုဒီလူမျိုးနဲ့ဒီခေါင်းဆောင်ပိုင်းတို့ဟာတူပြိုင်တရုတ်ဖော်လိုက်ကြပါပြီ။ဖျားသခင်ကိုပစ်ပယ်ထားတဲ့လူမျိုးဖျားသခင်ရဲ့စကားကိုနားမထောင်တဲ့လူမျိုးအတွေ့ဒီလိုညစ်ပတ်ဆုပ်ပဲ့တဲ့အဘိမလက်လိုလူမျိုးတက်အုပ်ချုပ်တာဟာစိုက်သည့်အတိုင်းရိုက်ရခြင်းဖြစ်တယ်လို့ဂီတောင်ဟာလည်းသေပြီးတဲ့နောက်မှာစိုက်သည့်အတိုင်းရိုက်ပြီးတော့သူ့သားတော်အကုန်နီးပါးမျိုးပြုတ်ခဲ့ရပြီ။အခုအဘိမလက်လည်းကြာကြာခံလာဆိုတော့ကြာကြာမခံဘူး။သူလဲစိုက်သည့်အတိုင်းရိတ်ကိုရိတ်ရလိမ့်မယ်အခုဆက်လို့သာနားဆွင့်ကြပြီတော့တရားသူကြီးမှတ်စာအခန်းကြီးကိုအငယ်52မှ58အဘိမလက်သည်ရဲရိုက်ကိုလာ၍တိုက်ရဲရဲရိုက်တကားကိုမိရှုခြင်းကချင်းကတ်သောအခါမိမတယောက်သည်ကြိတ်ဆုံကြောက်တဖဲ့ကိုအဘိမလက်ခေါင်းပေါ်ကိုပစ်ချ၍ဥကောင်းကုန်ပောက်ကွဲလေ၏သူသည်လက်နက်ကင်လူလင်ကိုအ мян ခေါ်၍မိမသည်အဘိမလက်ကိုသတ်သည်ဟုပြောเสียရာမရှိစေခြင်းကတင်ဓာတ်ကိုထုတ်၍ငါ့ကိုသတ်လို့ဟုဆိုသည့်အတိုင်းလူလင်သည်ထိုး၍အဘိမလက်သေလေ၏အဘိမလက်သေချောင်းကိုဣသရေလတို့သည်မြင်လျင်အသီးအသီးမိမိနေရာသို့ပြန်သွားကြ၏သ ထိုအခါအဘိမလက်သည်မိမိညီအကို80တို့ကိုတတ်၍ပြုမိသောဒုစရိုက်အပြစ်ကိုဖျားသခင်ဆက်ပေးတော်မူ၏။ရှေခင်မျိုးသားပြုသောဒုစရိုက်အပြစ်ကိုလည်းသူတို့ခေါင်းပေါ်သို့ဖျားသခင်ရောက်စေတော်မူသဖြင့်ယေရုဘာလာသားယောသန်ကျိန်သောစကားအတိုင်းသူတို့သည်ခံရကြ၏။မိတ်ဆွေအပေါင်းတို့ခမညာကျွန်တော်ကတရားသူကြီးမှတ်စာအခန်းကြီး9ရဲ့အလယ်ပိုင်းတွေကိုမိတ်ဆွေတို့ကိုယ်တိုင်သာဖတ်ကြည့်ကြပါလို့တိုက်တွန်းအပ်ပါတယ်။ဖြစ်ကြောင်းစုံတဲ့အကုန်အစင်ကိုကို့ဖာသာကိုနားလေကြားရဖို့ပါ။ဂီတောင်ရဲ့အပြစ်ကျူးလွန်မှုတွေဟာသူ့ရဲ့မျိုးဆက်တစ်ခုလုံးတည်းကသားတွေအကုန်လုံးနှိပါသေးစေတယ်။အဆိုးဆုံးလူမိုက်ကြီးအဘိမလက်ကိုလည်းကို့အာကိုတောင်မှငါ့ကိုမိန်းမတယောက်ကသတ်တယ်ဆိုတာမျိုးသမိုင်းမှာပြောစမှတ်မတွင်အောင်ဓာတ်နဲ့ထိုးပေးစမှာကွာဆိုပြီးတော့တပည့်ကိုဓာတ်နဲ့ထိုးခိုင်းပြီးသေရတဲ့အဖြစ်ဆိုးကြီးနဲ့ကြုံစေတယ်။ပြေးနိုင်လို့မသေးကောင်းမပြောက်ကောင်းယောသန်ဆိုတဲ့သားတယောက်ပဲကြံရစ်စေတယ်။ဣသရေလကြားထဲမှာလည်းအဲ့ဒီအဘိမလက်ကြောင့်မကျေနပ်မှုတွေနဲ့ပြည်တွင်းစစ်ကြီးဖြစ်ကြံရစ်ခဲ့စေတယ်ဆိုတာကိုရယူအပ်သောသင်ခန်းစာများအဖြစ်ကျွန်တော်တို့အလေးအနက်သဘောပေါက်ကြဖို့လိုပါလိမ့်မယ်။စိုက်သည့်အတိုင်းရိပ်ရခြင်းဆိုတာဟာအစဉ်မှန်ကန်နေတဲ့အကြောင်းဖော်ပြရင်းနဲ့ဒီအော့နှလုံးနာပွဲဖြစ်ရကြီးကိုဒီမာရင်ရန်နာပြရစေ။တရားသူကြီးမှတ်စာအခန်းကြီး30ကိုအခုဆက်လက်တင်ပြပါရစေ။တော်လာနှင့်ယာဣရအမည်ရှိသောတရားသူကြီးများဆိုပြီးတော့အခန်းကြီး30ကိုကျွန်တော်စတင်ပါမယ်။တော်လာဆိုတာဟာမထင်ရှားပါဘူး။သူအကြောင်းကိုဘာမှမေမေရရပြောစရာမရှိပါဘူး။ကျွန်တော်တို့တရားသူကြီးမှတ်စာအစကတည်းကမှတ်ချက်ပြုခဲ့တဲ့အတိုင်းတရားသူကြီးတွေထဲမှာမိမတယောက်ဖြစ်တဲ့ပရောဖက်မဒေဘောရပါဝင်နေ။ကျန်တဲ့ယောက်ျားဘာသားကြီးတွေတယောက်မှကြက်ပြေတာမတွေ့ရပါဘူး။အကုန်လုံးသောတရားသူကြီးများဟာဂျိုဂျိုးနဲ့နရွက်ပဲ့လေးကြီးပဲဖြစ်တယ်။ဒါပေမဲ့အဲ့ဒီဂျိုဂျိုနရွက်ပဲ့တွေကိုပဲသူတို့ရဲ့အာနေခြင်းများကြားမှာဖျားသခင်ဟာရွေးကောက်ပြီးတော့သူ့နေရာနဲ့သူအသုံးပြုခဲ့တယ်ဆိုတာကိုကျွန်တော်ဖော်ပြခဲ့ပါတယ်။နောက်တစ်ခုကျွန်တော်ကမမေ့သေးချင်တာတစ်ခုကတော့ဂျိုဂျိုနရွက်ပဲ့ခေါင်းဆောင်တင်းနဲ့ပဲတန်တဲ့ဂျိုဂျိုနရွက်ပဲ့လူမျိုးတော်အဖြစ်ဣသရေလတွေဟာအပြစ်သင်တရားဆက်ဝန်းတဲမှာသာနှိမ့်မွနေခဲ့ကြရတယ်ဆိုတဲ့အချက်ဖြစ်ပါတယ်။မိတ်ဆွေတော်တာရှင်တို့အနေနဲ့ဓမ္မသမိုင်းစင်မြင့်ပေါ်ကနေပြီးတော့ဖျားသခင်ကိုမေ့လျော်ကြောက်ခိုင်းလိုက်အပြစ်တွေပြုလိုက်ဒုက္ခတွေခံရပြီဆိုရင်အော်ငိုလိုက်ဖျားသခင်ကသနာလို့ပြန်ပြီးတော့ကဲတင်လိုက်နဲ့အလှဲ့ကျဖြစ်နေတဲ့ဣသရေလလူမျိုးတွေစိတ်ပြက်စရာမြင်ကွင်းတွေကိုမြင်ရောင်တိုင်းကိုယ်အပါဝင်လူဘဝရဲ့ဖြစ်ရမှန်တွေဟာဒီအတိုင်းပဲမယိုးမဆွဲပဲရှိတယ်ဆိုတာကိုမမေ့ကြဖို့အတွက်အထူးအမှတ်ရစေချင်ပါတယ်နှုတ်ကပတ်သမားကျမ်းစာတော်များဟာအဲ့ဒီလူသမိုင်းရဲ့အကြီးတန်းမှုတွေကိုအစဉ်ညွှန်ပြနေတယ်ဆိုတာကိုကျွန်တော်အမြဲသိထားကြရပါမယ်လက်ခံထားကြရပါမယ်တရားသူကြီးမှတ်စာအခန်းကြီး30အငယ်1နဲ့2အဘိမလက်လက်ထက်နောက်မှဣသရေလအမျိုးကိုကဲတင်သောဣသခာအမျိုးဒေါ်တော်သာဖူဝါဤသာတောလာသည်ပေါ်ထွန်း၍အေဖရင်တောင်ပေါ်ရှမိရမြို့မှနေလေ၏သောသူသည်ဣသရေလအမျိုးကိုအနှစ်23နှစ်ပတ်လုံးအုပ်ဆိုးပြီးမှသေ၍ရှမိရမြို့မှသင်ကြိုလေ၏။ကိုင်းကြားရတဲ့အတိုင်းပဲလူရန်ကားကြီးအဘိမလက်နောက်မှပေါ်ထွန်းတဲ့တရားသူကြီးတောလာတဲ့မလုံမရှုပ်မပြုတ်ဆိုတဲ့လူမျိုးလို့ကျွန်တော်ကတော့အလေးနဲ့တွေးတယ်။ဣသရေလလူမျိုးကိုအနှစ်23နှစ်သာအုပ်ဆိုးသွားတယ်။ဘာမှထင်ရှားစွာအသုံးတော်ခံသွားတာမရှိဘူး။အဖေကဖူဝါအဖိုးကဒေါ်ဒေါ်တဲ့သူရဲ့သင်ကြမ်းကူမှတ်တမ်းကိုကြည့်လိုက်မယ်ဆိုရင်တော့ကပီးဟာအတော်ထူးလိုက်မယ်လို့ကျွန်တော်ထင်တယ်။ဒေါ်ဒေါ်ဤမြေဖူဝါဤသာဣသခာအမျိုးတော်လာလောကမှာပြောရအောင်ဘာမှမရှိဣသရေလလူမျိုးကို23နှစ်လုံးလုံးတရားသူကြီးအဖြစ်အုပ်ချုပ်မလုံမရှုပ်မပြုတ်ငုတ်တုတ်ထိုင်ပြီးအချိန်တန်တော့သေသွားပါသတည်းဆိုတဲ့ကပီးကလွယ်လို့ဘာမှရှိနိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူး။အခုအဲ့ဒီတော်လာသေပြီးတဲ့အခါမှာတော့အထမမြောက်တရားသူကြီးဖြစ်တဲ့ယာဣရာဆိုတာပေါ်လာပြန်ပြီ။အခုဒါကိုစမ်းစာမှာဘယ်လိုပြောတယ်လဲဆိုတာရှုကြည့်ကြပါဦးစို့။တရားသူကြီးမှတ်စာအခန်းကြီး30အငယ်3-5ထိုသူလက်ထက်နောက်မှဂိလတ်ပြည်သားယာဣရာသည်ပေါ်ထွန်း၍ဣသရေလအမျိုးကို22နှစ်ပတ်လုံးအုပ်ဆိုး၏။ထိုမင်း၌ကသား30ရှိ၍သူတို့သည်မြဲငယ်30ကိုစီးလျက်ဂိလတ်ပြည်၌ယာဝုတ်ယာဣရာအမည်ဖြင့်ယနေ့တိုင်ခေါ်ဝေါ်သောမြို့30တို့ကိုကန့်ကြွေးပြုကြ၏။ယာဣရာသေ၍ကာမုံမြို့မှတင်းကြိုလေ၏။လာပြန်ပြီနောက်တရားဂိလတ်ပြည်သားယာဣရာတဲ့နှစ်ပေါင်း22နှစ်တိုင်တိုင်ဣသရေလကိုဦးဆောင်သွားပါတယ်သူကတော့မဆိုးဘူးတခြားကောင်းကျိုးသာဆောင်းနေမဆောင်းနေမသိရတာဂီတောင်ရဲ့စံချိန်ကိုတဝက်လောက်နှီးတယ်သား30ရှိတယ်တဲ့မိမတယောက်ကိုဖြန်းဖြန်းသား3ယောက်နှုံးနဲ့တွေ့မိမ10ယောက်ရှိလိမ့်မယ်အဲ့ဒီသားတွေကိုလည်းမြဲတွေတယောက်တစည်းစီဝယ်ပေးထားတယ်တဲ့ အဲ့ဒီအတိဘယ်ကတော့ယာအိရာဟာအတော်ချမ်းသာတယ်ဆိုတဲ့အတိဘယ်ပဲအဲ့ဒီအချိန်ကာလမှာမြင်းဆိုတာဟာစစ်တိုက်တဲ့လက္ခဏာမြဲဆိုတာကဘယင်တို့ရဲ့လက္ခဏာမင်းဖြစ်ခြင်းအဆောင်အယောင်ဒီတော့သူဟာသူ့ရဲ့အာဏာရှိတဲ့22နှစ်ကာလပတ်လုံးတလျှောက်မှာအဲ့ဒီသားတွေသမီးတွေဇနီးတွေပြီးတော့ပိုင်ဆိုင်မှုတွေအတော်ကြီးကြီးမားမားရှိခဲ့လိမ့်မယ်လို့ကျွန်တော်တို့တွက်ဆရတယ်အဲ့ဒါကလွယ်ပြီးဒီပြင်ထွန်းထွန်းပေါက်ပေါက်ဘာမှလောက်တာမတွေ့ရဘူးမြဲတွေဝယ်စီတာလွယ်လို့ပေါ့အဲ့တော့သူလဲဒေါ်တော်မြီမြေဖူဝါဤသားတော်လာအတိုင်းပဲပေါ့ဘာမှမမဲရမလို့မရှုပ်မပြုတ်ဖဲနဲ့နောက်ဆုံးငုတ်တုတ်ထိုင်ပြီးတော့သေသွားတဲ့သဘောပဲဒီနေရာမှာ तू อ่ะ तू သားတွေကိုမြဲတွေတယောက်တစီဝယ်ပြီးတော့ပေးထားတယ်ဆိုတော့ကျွန်တော်ကမြဲနဲ့ပတ်သက်ပြီးတော့တခုသွားစဉ်းစားမိတယ်ကယ်တင်ရှင်သခင်ခရစ်တော်ဟာယေရုရှလင်မြို့တော်ကြီးတဲ့ကိုမြဲကလေးစီးပြီးဝင်ရောက်ခဲ့မဲ့ဝင်ရောက်တဲ့အကြောင်းကိုခရစ်တော်မပေါ်ထွန်းခင်နှစ်ပေါင်း900လောက်ကတည်းကဇာဂရိအနာဂတ်ကျမ်းအခန်းကြီး9အငယ်9မှာဗျာဒိတ်အဖြစ်ကျွန်တော်တို့တွေ့ခဲ့ရပါတယ်ဒါကယ်တင်ရှင်ရဲ့ဘယင်ဖြစ်ခြင်းကိုဖော်ပြတာပါ။တချို့ကဒါကိုကယ်တင်ရှင်ဟာနှိမ့်ချစွာမျက်စီခြင်းလို့မြင်ကြပါလေ။အမှန်ကတော့ကယ်တင်ရှင်ဟာအဲ့ဒီအပိုင်းမှာသူ့ရဲ့မင်းဖြစ်ခြင်းဆိုတာကိုလူသားတို့သဘောပေါက်အောင်ဆောင်ရွက်ခြင်းဖြစ်ခဲ့လိမ့်မယ်လို့ကျွန်တော်အလေးအနက်ယူဆမိပါရဲ့။မင်းဆိုလို့ယာစပလင်ပေါ်မှာတန်လျက်နဲ့ဝန်ကြီးများဖျားဆိုတဲ့မင်းကိုဆိုတာမဟုတ်ဘူး။စက်ကြဝလာနဲ့တကွကဘာမိုးမြေလူသားတို့ဘွေကိုပိုင်ပအုပ်စိုးတယ်လူတို့ရဲ့အသက်လမ်းကိုပေးစွန်းနိုင်တယ်ဆိုတဲ့အတိတ်နိမိတ်ကိုဆောင်ယူခြင်းဖြစ်တယ်။ရိုးရိုးရှင်းရှင်းကလေးရှေးခေတ်အမြင်နဲ့နားလည်အောင်အစဉ်အလာကိုယူပြီးတော့မြဲစည်းပြီးတော့ပေါ်ပြခြင်းဖြစ်တယ်လို့ကျွန်တော်တို့သဘောပေါက်ဖို့လိုပါတယ်။အခုလဲယာဣရသူ့ကိုယ်ကိုသူမင်းတပားအဖြစ်မြင်နေသားတော်30ကိုလည်းမင်းသားကလေးတွေအဖြစ်မြဲတွေစည်းစေတယ်။ဒါပေမဲ့သူတို့ရဲ့မြဲတွေကခရစ်တော်လိုကယ်တင်ရှင်တရားရဲ့မင်းအဖြစ်အတိတ်ပဲကိုဆောင်မဆောင်တော့မသိဘူး။သူမှာပိုက်ဆံရှိတာကိုဖော်ပြလိုက်မယ်။မယားတွေအများကြီးယူထားတာကိုသိသာစေလိမ့်မယ်။ပြီးတော့သူ့မြဲတွေဟာခလေးတွေကျက်စီကျက်စီနဲ့သူတို့ပိုင်ဆိုင်ရာမြေဖြစ်တဲ့နေရာမှာရှောက်သွားနေကြတယ်။ခလေးတွေတဝော်ဝော်နောက်ကနေဖုံတထောင်ထောင်ထနေလိမ့်မယ်လို့ကျွန်တော်သဘောပေါက်မိပါတယ်။အဲ့ဒီလိုဒီလူကြီးဟာပိုက်ဆံချမ်းသာပြီးတော့မယားတွေအများကြီးယူထားတယ်။မြဲတွေလည်းပိုင်တယ်။မြေတွေလည်းပိုင်တယ်ဆိုတာကလွဲလို့ဘာမှမထင်ရှားပါဘူး။သူ့ကူမှာကျတော့တောလာတော့ကအတိုင်းရေးရမယ်ဆိုရင်တော့မယမြေမြေတီးဟူသောမသုံးလုံးကိုပိုင်၍22တိုင်တိုင်ကြီးပွားလျက်အသက်ထွက်လေသတည်းဆိုတာကလွဲပြီးတော့ဘာမှထင်းထင်းရှားရှားရေးနိုင်ခဲ့မယ်မဟုတ်ပါဘူးတနည်းပြောရရင်တော့မသုံးလုံးဆောင်အိုအောင်မစင်းရဲဆိုတဲ့လူပေါ့ဒီအကြောင်းတွေကိုစဉ်းစားစဉ်းစားတော့မိ쇠အပေါင်းတို့ရေဂုံတွေပကာသနတွေကတော့အပြည့်အနှစ်သာရဆိုတဲ့ဝိညာဉ်ရေးတတိကတော့ဘာမှမရှိခဲ့တဲ့ယာဣရာလို့ကျွန်တော်မှတ်ချက်ပြုချင်ပါတယ်လူဘဝရဲ့ဟာသမှတ်တမ်းတစ်ခုအဖြစ်ပဲကျွန်တော်ကတော့ခံယူပါတယ်။မယားတွေအများကြီးကရတဲ့သားတွေမြေများစီးပြီးမြေကြီးပြင်တစ်လွှားမှမာမာမာမာရှောက်သွားနေတာကလွဲလို့။နောက်ဆုံးယာဣရအသက်ထွက်ချိန်မှာကာမုံမြို့မှာတင်းကျုလိုက်ရခြင်းဆိုတာဟာလူသမိုင်းကအဖြစ်ဟောင်းတစ်ခုသာဖြစ်ပါတယ်။ဒီကနေ့ဒီအချိန်မှာပိုက်ဆံတွေတောက်တောက်လဲချမ်းသာပြီးတော့စားလိုက်တောက်လိုက်ကြွားလိုက်ဝါလိုက်နေပဲအချိန်တန်တော့မြေကြီးအောက်ကိုရောက်ရတဲ့လူဘဝပုံစံများကိုထင်ဟပ်ပေါ်လွင်စေသောဓမ္မဟောင်းသာရကအဖြစ်ကျွန်တော်အလေးအနက်တင်ပြလိုက်ပါစီ78နှစ်ကာလတပားကျွန်ဘဝဆိုပြီးတော့ကျွန်တော်ဆက်လက်တင်ပြလိုပါတယ်တရားသူကြီးမှတ်စာအခန်းကြီး30အငယ်6ကိုဖတ်ပြပါရစီတပန်ဣသရေလအမျိုးသားတို့သည်ထာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၍ဘာလဘုရားအာရှတရက်ဘုရားရှုရိဘုရားဇိဒုံဘုရားမောဘဘုရားအမုံဘုရားဖိလိတိဖျားများတို့ကိုဝတ်ပြု၍ထာဝရဖျားကိုဝတ်မပြုစွန့်ထားကြ၏မြင်ရပြီနော်ကြက်မပြည့်တဲ့ဂျိုဂျိုးနရွက်ပဲတရားသူကြီးတွေလွှမ်းမိုးခဲ့တဲ့ဂျိုဂျိုးနရွက်ပဲလူမျိုးဣတရီလားဖောက်ပြန်ကုန်ပြီတလောက်အထိကျေးဇူးတော်တွေဟာဝိုင်းဝိုင်းလည်နေတဲ့ကြားထဲမှာနတ်သမားတွေနောက်ကိုကောက်ကောက်ပါအောင်လိုက်ကြပြီလေဒီနေရာမှာကျွန်တော်ကယေရမိအနာဂတ်ကျမ်းအခန်းကြီး18အငယ်9ကိုသွားပြီးသတိရမိပါတယ်စိတ်နှလုံးသည်ခတ်သိမ်းသောအရာတဲ့ဆင်းလဲတတ်၏အလွန်ယိုယွင်းသောသဘောရှိ၏ဆိုတဲ့အချက်ဖြစ်ပါတယ်အဲ့ဒါနဲ့အတူတစ်ဆက်တစ်ဆက်ကြီးကတော့စိတ်နှလုံးသဘောကိုအဘယ်သူသိနိုင်သနည်းဆိုတဲ့အချက်ပဲကျွန်တော်ကလည်းသင်သိရသောတမန်ကျမ်းကနေပြီးတော့ဒီဣသရေလကိုချိနဲ့အားပြော့သွားတယ်လို့လက်ညှိုးထိုးထိုးနေရတာဟာအရသာကြီးတစ်ခုလို့ဖြစ်နေပြီးတော့ပြောလို့ကောင်းဟောလို့ကောင်းတာဖြစ်နေတာကိုယ်နှလုံးသဘောကိုကိုသိရလားဆိုတဲ့အတွေးအဖြစ်ဝင်လာတဲ့အချိန်ရုပ်တည့်ရဲ့ချွေးပြန်သွားတယ်သွေးလန့်သွားပြီလေအခုတွေ့ရပြီလေစိတ်နှလုံးသည်အလွန်ဖောက်ပြန်ယိုယွင်းတတ်၏ဒါကိုဘယ်သူသိကြသလဲတဲ့ အတိတ်တွေကတော့သူတို့အကြောင်းသူတို့မသိဘူးကျွန်တော်လဲကို့အကြောင်းကိုအမှန်တကယ်သိရလားမိษွေသောတာရှင်တို့ရောကို့အကြောင်းကိုသိကြရလားသိဖို့လွယ်နေတော့သိပြီးတော့မထင်ကြလိမ့်နဲ့ဆိုတဲ့အတိတ်တွေအခုလေလှိုင်းတန်ကနေပြီးတော့ကျွန်တော်ကဘုရားသခင်အမှုတော်ကိုဆောင်နေတယ်လို့ကို့ကိုကိုပြောတယ်လို့အချို့အချို့သောဓမ္မအမှုတော်ဆောင်ကြီးတွေကလည်းအမှုတော်ကိုအမျိုးမျိုးဆောင်နေကြတယ်ဆိုပြီးတော့ပြောနေကြတာပဲလေအတိတ်ပဲကတော့ဘုရားသခင်အတွက်ပဲကျွန်တော်တို့ကအလုပ်တွေလုပ်ပေးနေရတဲ့သဘောတရားပေါ့ဖေချာစဉ်းစားလိုက်ရင်ဒါဟာဟာသာဘုရားသခင်ကပဲကျွန်တော်တို့ကိုအားကိုးရသလိုလိုဘာလိုလိုပုံစံမျိုးဖြစ်နေတယ်အမှန်တော့အရှင်းမဟုတ်ဘူးကျွန်တော်တို့ကသာသူ့ကိုအားကိုးခိုးလှုံနေရတာဖြစ်တယ်သူ့ရဲ့မေတ္တာတော်အရေးမှကိုကြီးမဟုတ်ပဲလူသားတိုင်းခိုးလှုံမှဖြစ်မယ်ဆိုတဲ့အချက်ကိုလိုက်ပြီးပြောနေရခြင်းသာဖြစ်ပါတယ်ကောင်းကျိုးချမ်းသာသူ့ရဲ့ဂရုဏာကျေးဇူးကိုဝေမျှနေရခြင်းသာဖြစ်ပါတယ်ရှင်းနေတယ်မဟုတ်ဘူးလားအခုစိတ်နှလုံးတွေယိုယွင်းဖောက်ပြန်နေတဲ့ဣတရေလအကြောင်းကိုဆက်ပြီးလေ့လာကြည့်ကြပါစို့တရားသူကြီးမှတ်စာအခန်းကြီး30အငယ်30ထိုအခါဣတရေလအမျိုးသားတို့ကအကျွန်ုပ်တို့သည်ကိုတော်ကိုပြစ်မှားပါပြီအကျွန်ုပ်တို့၏ဖျားသခင်ကိုစွန့်၍ဘာလဖျားတို့ကိုဝတ်ပြုမိပါပြီဟုထာဝရဖျားအားဟစ်ကြော်ကြ၏ဟောထုံးစံအတိုင်းခလုတ်လဲထီရောအမိတကြပြန်ပြီအပြစ်တန်တရာဆက်ဝိုင်းချမ်းကြီးရဲ့အောက်ဆုံးအဆင့်ကျွန်လောင်းရိတ်မှလဲရောက်ကုန်ပြဲကနေထငိုကြယူကြပြီအဲ့ဒီလိုနောင်တရတဲ့အချိန်ဘယ်လိုဖြစ်တဲ့လဲတရားသူကြီးမတ်စာအခန်းကြီး30အငယ်17မှ16ထာဝရဘုရားကလည်းငါသည်သင်တို့ကိုအေဂုတ်ထုလူအာမောရိလူအမုံလူဖိလိတိလူတို့လက်မှကယ်နှုတ်သည်မဟုတ်လောစီဒုံလူအာမလက်လူမောနိလူတို့နှင်းဆဲသောအခါ၌လေသင်တို့သည်ငါကိုဟစ်ကြော်၍သူတို့လက်မှငါကယ်နှုတ်၏သောတော်လေသင်တို့သည်ငါကိုစွန့်၍အခြားတပါသောဖျားတို့ကိုဝတ်ပြုသောကြောင့်နောက်တဖန်ငါမကယ်နှုတ်တို့ကိုသွား၍ဟစ်ကြော်ကြလော့အမှုရောက်သောကာလ၌သူတို့သည်ကယ်နှုတ်ကြစေဟုဣသရေလအမျိုးသားတို့အမိန့်တော်မူ၏ဣသရေလအမျိုးသားတို့ကလည်းအကျွန်ုပ်တို့သည်ပြစ်မှားပါပြီစိတ်တော်ရှိသည့်အတိုင်းအကျွန်ုပ်တို့ကိုပြုတော်မူပါယခုတကြိမ်သာကယ်နှုတ်တော်မူမည်အကြောင်းအကျွန်ုပ်တို့တောင်းပန်ပါ၏ဟုထာဝရဘုရားအားတောင်းလျှောက်လျက်တပါအမျိုးသားကိုးကွယ်သောဖျားတို့ကိုပယ်၍ထာဝရဖျားကိုဝတ်ပြုကြ၏ထိုအခါထာဝရဖျားသည်ဣတရေလအမျိုးခံရသောဒုက္ခဆင်းရဲခြင်းကြောင့်ကျင်နာသောစိတ်နှလုံးရှိတော်မူ၏အပြစ်သားလူပေါင်းရဲ့သရုပ်ကိုကောင်းကောင်းကြီးမြင်ရတဲ့ကြမ်းပဲအပြစ်သားလူပေါင်းအပေါ်မှာထားရှိတဲ့မေတ္တာဂရုဏာတော်ကိုလည်းရှင်းရှင်းကြီးမြင်ရတဲ့ကြမ်းဖြစ်တယ်ဘလို့ကြက်သိမ်းဝင်ရင်ထဖို့ကောင်းတယ်လေရင်လစ်တယ်လို့မဟုတ်တရုပ်လုပ်တယ်မဟုတ်တာလုပ်ပြီဆိုတာနဲ့မဟုတ်တာဖြစ်တယ်မဟုတ်တာဖြစ်ပြီဆိုတာနဲ့ဘုရားသခင်ရဲ့ဂရုဏာကျေးဇူးတော်ကိုပြန်သတိရတယ်အဲ့ဒီလိုသူတို့ကသတိရလိုက်ပြီဆိုတာနဲ့ဒီကျေးဇူးနဲ့ဂရုဏာတော်ကိုပြန်ပြီးတော့မတည်ဘူးလားအမြဲတမ်းတည်တယ်သူတို့အတနာခံချိန်မှာစကားစအမျက်ထွက်လွန်းလို့မင်းတို့တလောက်ယုံကြည်ရင်းတဲ့ဖျားတွေမင်းတို့ကိုကယ်နိုင်မကယ်နိုင်အဲ့ဒီဖျားတွေကိုပဲဆူတောင်းကြတဲ့မင်းတို့တိုက်နဲ့မင်းတို့ကဖြစ်ချင်ရဖြစ်တဲ့အဲ့ဒီလိုဒေါသအလျောက်ဆူရကနေပြီးတော့မှအဲ့ဒီဖျားတွေမကယ်နိုင်ဘူးဆိုတာကိုအသက်ရှင်တော်မူသောအနန္တတကုရှင်ဖျားသခင်ဟာပြန်ပြီးတော့ကောင်းကောင်းကြီးတရိရတယ်ကျေးဇူးဂရုဏာတော်ဟာသူ့နှလုံးသဲပေါ်မှာအစင်တည်နေတယ်ဆိုတာရှင်းနေတယ်မဟုတ်ဘူးလားဒီလူသားကိုသူဖန်ဆင်းပြီးတော့အသက်ဝိညာဉ်ပုတ်သွင်းပေးခဲ့တယ်မဟုတ်ဘူးလားကျွန်တော်တို့ကိုသနာပါဗျာဒီတစ်ချိန်ကလေးပဲဖြစ်ဖြစ်ခွင့်လွတ်တော်မူပါဖရာလေအမှန်နောင်တစိတ်နဲ့ဝန်းနေပက်လက်ယင်ဖွင့်ပြီးဆိုလိုက်ကြရောချက်ချင်းစိတ်တော်ဟာလျှော့ညွတ်ပြေသွားခဲ့တယ်ထိုအခါထာဝရဖရာသည်ဣသရေလအမျိုးခံရသောဒုက္ခဆင်းရဲကြောင့်ကျင်နာသောစိတ်နှလုံးရှိတော်မူ၏တဲ့အလွန်အရေးကြီးတဲ့ဖော်ကြည့်ချက်ပဲလောကလူပေါင်းမှာအပြည့်ရှိတယ်လို့ကိုကိုကိုသိနာလေရတဲ့လူသားတို့အဖို့ဘလောက်လိုအပ်နေတဲ့မေတ္တာတရားလေဒါကိုရွေးကောက်တော်မူသောဣသရေလအမျိုးအဖျင်ဘုရားသခင်ထင်ရှားစေခဲ့ပြီမိတ်ဆွေအပေါင်းတို့ကျွန်တော်ဘဝမှာအပြည့်နွန်တွင်းကကိုရှင်သင်ရမယ့်အသက်80 80လောက်ကိုပဲအဟုတ်ကြီးမှတ်ပြီးတော့အနာဂတ်အကြောင်းကိုသတိမရကြတော့ဘူးလားသွားရော်လေဆိုပြီးတော့မရေရတဲ့အနာဂတ်ရေအတွေးတွေနဲ့ပဲမရေရတဲ့အလုပ်တွေမရေရတဲ့အတွေးတွေနဲ့သာဒီတိုင်းသွားကြတော့မှာလားအဲ့ဒီမရေရခြင်းတွေကိုပဲရေရခြင်းတွေအဖြစ်အတင်ဖြစ်ဖြစ်ခံယူတွေးတော့နေကြမှာလားဖျားသခင်ကတော့အခုကြမ်းမှာရှင်းရှင်းပဲပြင်းပြင်းထန်ထန်ပြောတယ်